မြန်မာလူမျိုးရေးဆိုင်ရာလှုပ်အပ်မှတ်တမ်းတွေကိုပြပဲပြမအပ်ဖဲတင်ထားတာနဲ့ပတ်သက်ပြီးတော့သမရဟောင်းထရန့်ပေါ်မှာဂျူရီအဖွဲ့ရဲ့ရာဇဝတ်မှုဆွဲချက်ဟာအတော်လေးစိုးစိုးဝါးကြီးဖြစ်စေပဲလို့သမရထရန့်လက်ထက်ရှင်းလင်းချုပ်ဖြစ်ခဲ့သူဝီလျံဘာကမှတ်ချက်ပြုပြောပါတယ်အဲ့ဒီဆွဲချက်တွေထဲကတဝက်မှန်ခဲ့ရင်တော့မှသမရထရန့်အတော်ကြီးဒုက္ခတွေ့လိမ့်မယ်လို့ဝီလျံဘာက Fox သတင်းဌာနကိုပြောဆိုတာပါသမရထရန့်ကိုအကြောင်းရှိအကြောင်းရှာနိုင်ငံအရေးပြတ်မှတ်ထားတိုက်ခိုက်ခံရသူလို့ပုံဖော်ပြောဆိုစဉ်းစားမှုတွေဟာလည်းအတိပဲမရှိလောက်ဘူးလို့ဝီလျံဘာကပြောပါတယ်ဝီလျံဘာဟာသမ္မတထရန့်အစိုးရလက်ထက်2019ခုနှစ်နဲ့2020ခုနှစ်တွေမှာရှင်းနေကြုံတာဝန်ယူခဲ့သူဖြစ်ပါတယ်။အခုလိုအဖြစ်အပျက်တစ်စုံလုံးဟာသမ္မတရဲ့ပေါ်ပေါ်ဆဆလုံမှုကြောင့်ဖြစ်တယ်ဆိုတာကိုမိထားလို့မရဘူးလို့လည်းသူကပြောပါတယ်။သမ္မတထရန့်သမ္မတတာဝန်ပြီးဆုံးတဲ့အချိန်မှာလျှို့ဝှက်မှတ်တမ်း300ကျော်ကိုဥပဒေအတိုင်းနိုင်ငံတော်မှတ်တမ်းရုံးကိုလွှဲပြောင်းရမယ်စာဖလော်ရီဒါကသူ့ရဲ့နေအိမ်ကိုတဘာတည်းယူသွားပြီးတဲ့နောက်အခုလိုအဖြစ်အပျက်တွေပေါ်လာတာကိုသူကထောက်ပြပြောဆိုခဲ့တာပါ။ဒီမှတ်တမ်းတွေထဲမှာတိုင်းပြည်အတွက်အင်တာနက်အရေးကြီးတဲ့ချက်လက်တွေပါပြီးတော့ဒါကိုသူယူထားခွင့်ရှိတယ်ဆိုတာလုံးဝကိုမှောင်ယွင်းနေတယ်ဆိုပြီးတော့လည်းပြောပါတယ်။ဒါပေမဲ့လည်းတခြား Republican ခေါင်းဆောင်အတော်များများကတော့အခုလာမယ့်2024သမရရွေးကောက်ပွဲမှာ Trump အနိုင်မရစေဖို့အတွက်သူ့ကိုနိုင်ငံရေးအထုနှစ်တာဆိုပြီးတော့တံပြန်ပြောဆိုခဲ့ကြပါတယ်။ Republican ထက်လွှတ်တော်အမတ် Lindsey Graham ကတော့ဒီဆွဲချက်တွေထဲမှာတရှိုးမှုလည်းပါဝင်နေပြီးတော့သမရ Trump ဟာတရှိုးလုတ်ခဲ့တာမျိုးမရှိဘူးလို့ ABC သတင်းဌာနကိုတုံ့ပြန်ပြောခဲ့ပါတယ်။တချိန်ထဲမှာပဲနိုင်ငံကြီးဝန်ကြီးဟောင်းကလင်တန်ကလျှို့မှတ်တမ်းတွေပါတဲ့ကိုပိုင် email server တခုအိမ်မှာထားတဲ့ဖြစ်ရပ်ကူလည်းသူကပြန်ထောက်ပြပါရယ်2024သမရယူကောက်ပွဲပြန်ဝင်ဖို့လုပ်နေတဲ့သမရဟောင်းထရန့်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးဆိုတော့မှားမလုပ်ခဲ့ဘူးလို့ညင်းဆန်ပြီးတော့သူ့ပေါ်မှာနိုင်ငံရေးရပြစ်မှတ်ထားနေကြတာဆိုပြီးတော့တုံ့ပြန်ပါရယ်ဆွဲချက်တွေကိုရင်ဆိုင်ဖို့အတွက်တော့လာမယ့်အင်္ဂါနေ့ကျရင်မိုင်အမီမြို့ကပြည်내တရားရုံးကိုလာဖို့ရတဲ့သူ့ကိုစင့်ခေါ်ထားပါရယ်ခင်ဗျာ